ဟုတ်ကဲ့ရေပြားထုထုဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီမျက်ကွင်းညိုတာတော်တော်များများဖြစ်လိဖြစ်တာရှိပါတယ်ဆရာဘလူမျိုးကြောင့်ဒီမျက်ကွင်းညိုတာဖြစ်ရလဲဆရာ
ဒီမျက်ကွင်းညိုတာကတော့ဒါတိတာထင်ရှားတဲ့လက္ခဏာတစ်ခုပေါ့လေဟိုကြည့်လိုက်ရင်မျက်နှာကိုမြင်တာဟုတ်မျက်နှာမှာလည်းမျက်လုံးနေရာအဓိကဟုတ်အတူတူမျက်လုံးအောက်ဘက်မှာညိုနေလို့ဆိုတော့တိတာတာပေါ့အဲ့တော့ဘလူရဲ့မျက်ခုံပေါ်ကအကြည့်ပြဒီကိုယ်လုံးမှာဆိုတော့အပားလွာဆုံးအပြော့ဆုံးဖြစ်ပြီးတော့အစီတ िश ူအနှဲငယ်ရှိတယ်သူ့အောက်မှာအဲ့တော့အဲ့လိုပန်းလာတဲ့အတွက်ကြောင့်မလို့ရေပြားအောက်မှာရှိတဲ့ vein လို့ခေါ်တဲ့သွေးပြန်ကြောတွေအတွင်းမှာသွေးလက်ပတ်စီးဆင်းတဲ့အခါပြာညူညူအယောင်ဖြစ်လာတယ်။ဒါဖြစ်ဆိုတော့သွေးပြန်ကြောဆိုတော့အောက်ဆီဂျင်နဲ့ပြီးကောင်းတဲ့အောက်ဆိုင်များတဲ့သွေးကိုတဲလာတဲ့အတွက်ကြောင့်မလို့ညီရထက်ဆိုင်ရင်ပြာနှမ်းနှမ်းညူတူတူအယောင်ဖြစ်စေတယ်။အဲ့တော့မျက်ကုံကပါတဲ့အခါကျတော့အဲ့မျက်လုံးအောက်ကအဲ့သွေးကြောတဲ့သွေးကိုပါပြာညူညူအယောင်ကလှမ်းပြီးတော့မြင်နေရတာ။ပြီးတော့အချိန်ကာလကြာလာနဲ့များသွေးဟာသွေးပြန်ကြောအပြင်ဘက်ကိုအနှင်းငယ်ဆိတ်ထွက်တယ်။အဲ့ဒီအခါကြောင့်မလို့အညိုရောင်ပူရင်လာပြီးမျက်ကွင်းညူလာရတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဘလို့အချောင်းရင်းတွေကြောင့်အခုလိုမျိုးအောက်မှာရှိတဲ့သွေးပေါ့နော်ဒီရေပြားနေဖြတ်ပြီးတော့မြင်ရလောက်အောင်ဒီမျက်ကွင်းညူတာဖြစ်ရတာလဲဆရာကြီ
းမျက်ကွင်းညူရခြင်းအဓိကအချောင်းရင်းကတော့၃ခုရှိတယ်ဗျပထမဆုံးတစ်ခုကမျိုးရိုးဗီဇာကြောင့်နောက်ဒုတိယအချောင်းရင်းတစ်ခုကတော့အောက်မျက်ခွန်မှာရေနဲ့အစီစုလာတဲ့အတွက်ကြောင့်မျက်ကွင်းညိုတယ်အဲနောက်ဆုံးတတိယအချက်ကတော့အသက်အရွယ်အိုမင်းလာတဲ့အတွက်ကြောင့်မလို့မျက်ကွင်းညိုတာဆိုပြီးတော့အဓိကအကြောင်းရင်း၃ခုရှိပါတယ်အဲတော့မျိုးရိုးကြောင့်မျက်ကွင်းညိုတာကတော့သိတာတယ်မျက်သားစုထဲမှာမျက်ကွင်းညိုတဲ့လူရှိရင်ကိုယ်လည်းတခြားလူတွေတဲ့မျက်ကွင်းပုံညိုနိုင်ခြေရှိတယ်အဲဒုတိယတစ်ခုဖြစ်တဲ့ဒီမျက်ခွန်အရေပြားကအလွန်ပန်းလာတဲ့အတွက်ကြောင့်မလို့မျက်ခွန်အောက်မှာအရေစုလာတဲ့ခုနပြောတဲ့သွေးပြန်ကြောတဲ့အရေအနှင်းငယ်ဆိတ်ထွက်တဲ့ဆိုတဲ့အခါမှာအနှင်းငယ်ဖောင်းလာတယ်ပေါင်းလာတဲ့အခါကျတော့ကောင်းမွန်တဲ့အလင်းရောင်ကအရေးကြပြီးတော့မျက်ကွင်းကပူညိုတယ်လို့မျိုးဖြစ်လာတယ်။နောက်ဆုံးတစ်ချက်ဖြစ်တဲ့အသက်ကြီးလာတဲ့အခါကျမျက်လုံးတော်ကရည်ပြားငကူပါလာတယ်ပူပြီးတော့ပါလာလာတယ်ပြီးတော့တွဲကျလာတယ်။အဲအတွက်အောက်မျက်ခွန်ကဖောင်းလာပြီးတော့မျက်ကွင်းကပူညိုတယ်လို့ဖြစ်လာတာပါ။အဲမျက်ကွန်ရည်သားကလည်းတွန့်လာပြီးတော့ပူညိုလာတယ်။ငကူကမှအညိုခံရှိသူတွေကအဲဒီလိုအသက်ကြီးလာတဲ့အခါမှာပူဆူးလာတတ်ပါတယ
်။ဟုတ်ကဲ့ဆရာကြီးတချို့ကလည်းဓာတ်မတည့်တာကြောင့်မျက်ကွင်းညိုတယ်ဆိုတာမျိုးပြောလို့ရှိပါတယ်ဆရာ
အဲအဲ့ဒါလည်းပြောလို့တော့ရတယ်ဗျာရေပြားဓာတ်မတည့်ခြင်းဖြစ်တဲ့လူတွေကမကြခဏသူကမျက်လုံးညားလို့ပေါ့ဓာတ်မတည့်ဘူးဆိုတော့ဒီကောင်ကိုရတီရပါဗျာဥမာတစ်ခုခုယူမင်းလည်းရတယ်အဲဖုံနေမှုံနေနဲ့ထိတွေ့ရင်လည်းရတယ်မွေးရှည်တဲ့အဝတ်တွေဝတ်လိုက်ရင်လည်းရတယ်နောက်ရာသီဥတုကြောင့်လည်းရတယ်စားကောင်းကြောင့်လည်းရတယ်အဲ့လိုမျိုးရတဲ့အခါမှာဒီကောင်ရတဲ့အခါမှာမျက်လုံးရည်ပြားရမ်းပါတဲ့အတွက်ကြောင့်မလို့ပို့ပြီးရတယ်ရတဲ့အခါမှာလွယ်တကူပဲပို့လိုက်ကြအဲ့လိုရလိုက်ပို့လိုက်အချိန်ကြာလာတဲ့အခါမှာမျက်ကုံအရောင်ကပြောင်းလဲလာနိုင်တယ်ဗျအဲ့လိုမျက်လုံးကိုကြာကြာပို့လေလေပို့ညိုလေလေပဲဖြစ်တယ်အဲရာနာပြတ်တဲ့လူတွေပန်းနိုင်ရင်ကြက်ရှိတဲ့လူတွေတခါမကြခဏနှာချီတတ်တဲ့လူတွေကရည်ရားဓာတ်မတည့်တာရှိတတ်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလူတွေကသာမန်လူတွေတက်မျက်ကွင်းပို့ညိုတတ်တယ
်ဟုတ်ကဲ့ဆရာဒီအေးရေးပြက်လို့ရှိရော
အဲတချို့ကပြောကြတယ်ဗျအေးရေးမွားလို့မျက်ကွင်းပုံညိုတယ်လို့ရေတက်နေလို့မျက်ကွင်းပုံညိုတယ်လို့အစားအသောက်ကြောင့်လို့မျက်ကွင်းပုံညိုတယ်လို့အဲ့လိုမျိုးတွေကြောင့်ဖြစ်သလားဆိုအဲ့ဒါတော့ဖြစ်တာနည်းတယ်ဖြစ်လို့မရှိဘူးလို့ပဲပြောရမယ်ဟိုမျက်ကွင်းညိုတာအိတ်ချိန်အနေများနဲ့ဓာတ်ရိုက်တော့မဆိုင်ဘူးဒါပေမဲ့တခုရှိတာကပင်ပန်းနွမ်းနေနေမယ်ဒါမှမဟုတ်လေအိတ်ချိန်နဲ့လို့လူကပင်ပန်းသလိုဖြစ်နေမယ်ဆိုရင်တော့မျက်ကွင်းပုံညိုလာတယ်လို့တော့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနော်ဒီတခြားအကြောင်းရင်းတွေရောရှိသေးလား
တခြားအကြောင်းရင်းတွေလည်းနည်းနည်းပြောလို့တော့ရတယ်ဥပမာနေရောင်အောက်ကိုပေါ့နော်အမြဲထွက်တဲ့လူတွေကနေလောင်လို့မျက်ကွင်းညိုတတ်တယ်နောက်တစ်ခါကိုယ်ဝန်ဆောင်တဲ့အခါမှာကိုယ်ဝန်ရင့်လာတဲ့အချိန်ပေါ့နော်အဲ့လိုအချိန်မျိုးနောက်တစ်ခါမိရက်ပေါ်နေတဲ့အချိန်တွေမှာအည်ပြားပို့ပြီးတော့ပျော့နေတယ်အဲ့လိုအချိန်မှာဟော်မုန်းပြောင်းလဲမှုဖြစ်နေတော့အည်ပြားပို့ပြီးပျော့နေတယ်လို့မျက်ကွင်းပုံညိုလာတတ်တယ်နောက်တစ်ခါသွေးကြောကျေစီတဲ့ဆေးတွေကလေမျက်ခွန်အောက်ကသွေးကြောကိုပူကျေလာစီတဲ့အတွက်ကြောင့်မလို့ဆေးတွေကြောင့်လည်းမျက်ကွင်းပူညိုလာနိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီမျက်ကွင်းညိုတာဖြစ်လာပြီဆိုတော့ဆရာရယ်ဘယ်လိုမျိုးကုသလို့ရမလဲဆရာ
ရှေ့မှာပြောခဲ့သလိုပဲဟိုမျက်ကွင်းညိုတာအဓိကအကြောင်းနဲ့မျိုးရိုးကြောင်းတစ်ခုမျက်ခွန်အောက်မှာရေစုတာအကြောင်းတစ်ခုအသက်ရွယ်ဦးမင်းလာတာအကြောင်းတစ်ခုဖြစ်လို့ဖြစ်တာရှိတဲ့အတွက်ကြောင့်မို့ဒီအကြောင်းရင်းနေရာတော့လုံးဝပျောက်ကင်းအောင်ကုသဖို့မလွယ်ဘူးအဲဒါပေမဲ့ကုသမယ်ဆိုရင်တော့ဒီသစ်သီး acid ပါတဲ့ cream တွေပေါ့ဥမာလမ်းမြာကြီးလို့ရှောက်ကြီးလို့မှပါတဲ့ alpha hydroxy acid လို့ခေါ်တယ်။အဲအဲ့ဒီလိုမျိုး acid တွေပါတဲ့ cream တွေ၊ mega cream တွေကိုတွဲလိမ့်နိုင်တယ်။နောက်တစ်ခါထပ်ပြီးလိမ့်နိုင်တယ်ဆို vitamin C ပါတဲ့ cream တွေ၊ C1 တွေလည်းရောလိမ့်လို့ရတယ်။အဲ့ဒီဟာတွေကတော့တော်တော်လေးကို အကျိုးပြုပါတယ်နောက်တစ်ခါအခုခေတ်ပေါ်မှာ stem cell လို့ခေါ်တဲ့ serum နေရှိတယ်ဗျာအဲ့ကောင်တွေကအသားအရည်ပိုပြီးနူးညံ့စေတယ်အသစ်ပေါ်တာကိုအားပေးတယ်အဲ့ကောင်တွေလည်းတွဲလင်းလို့ရတယ်နောက်တစ်ခါအိမ်တွင်းကုသမှုအနေနဲ့တော့သခွားစည်းတွေကိုအကွင်းလိုက်မျက်ကောင်မှာကပ်ပြီးအိပ်ရင်သခွားစည်းမှာပါတဲ့ဓာတ်ကငကွင်းညိုတာကိုတက်တာစေတယ်လို့တော့ဆိုတယ်ဒီချိုးကြတော့လေလက်ဖက်အချိုချောင်းအိတ်လေးတွေရှိတယ်ကျိုးလေးနဲ့အိတ်လေးတွေအဲ့အားလေးတို့ရေစိမ်ပြီးမျိုးလုံးအောင်မှာကတ်ထားရင်အညိုဖြစ်စေတဲ့ဓာတ်တွေကိုလက်ဖက်ချောင်းအဆုပ်ယူသွားတဲ့အတွက်ကြောင့်မို့လဲနည်းနည်းတက်တာစေနိုင်တယ်ပေါ့နော်ဒါမှမဟုတ်လေမျက်မှန်တက်တဲ့လူတွေဆိုရင်အယောင်ပါတဲ့မျက်မှန်တက်ထားရင်တော့မျက်ကွင်းညိုတာကိုတစိမ့်တစီရတာဖုံးနိုင်တာပေါ့နော်အဲလောလောဆယ်ပွဲတွေပါရရှိတယ်အရေးပေါ်ဆိုရင်တော့အကောင်းဆုံးပြုပြင်နိုင်တာကတော့ makeup concealer လို့ခေါ်တဲ့ cream မှန်မှန်လေးချင်းကွန်စီလာမလင်းငယ်မှာမွိုင်းချရိုက်ဇာပါတဲ့အိုင်းခရင်ကောင်းကောင်းကိုမျက်ကွင်းတဝိုက်လက်သက်ကြွယ်လေးနဲ့အသားအရတို့တို့ပြီးတော့မှအဲ့ဒီပုံမှာကွန်စီလာဘရှ်ကိုတုံးပြီးတော့ကွန်စီလာကိုကိုလိုချင်တဲ့နေရာလေးကိုဆွဲပြီးတော့လေးပေါ့နော်အဲပြီးရင်လက်သက်ကြွယ်လေးနဲ့တို့ပြီးတော့ညှိပေါ့နော်ဘာလို့ဆိုတော့မျက်ကွန်းအောက်က area ကျင်းနေဆိုတော့လက်ညှိုးလို့ပါလို့ဆိုရင်ကျန်းနေဗျအားလည်းပါတယ်အဲ့တော့လက်သက်ကြွယ်လောက်ဆိုရင်သေးပြီးတော့အားသိမ့်မပါတော့ညှိလို့ပိုကောင်းတယ်ပြီးတော့မှ foundation ကိုတို့ပြီးတော့လေးအဲပြီးတော့မှfoundation မြဲအောင်လို့အပေါ်ကမိတ်ကပ် powder အဲ့ဒါလေးတွေစအဲ့ဒါလေးတွေလိမ့်လို့ရတယ်နောက်ချားဟိုစက်တီပါရီနဲ့ကုသမှုအနေနဲ့ carboxy therapy လို့ခေါ်တယ်သူကအဲ့မျက်ကွန်အောက်ကိုဒီအက်ကလေးနဲ့ဟို carbon dioxide ထိုးသွင်းတာပေါ့အဲ့တော့မျက်ကွန်အဲ့နေရာပေါင်းပြီးတော့ carbon dioxide နဲ့ oxygen အဲ့နေရာမှာလဲလဲပြီးတော့မျက်ကွန်ညိုတာကိုတက်တာစီရလို့ဆိုလေလုံးဝရရှင်းချင်းပျောက်သွားအောင်တော့အဲ့ထက်ခဲပါတယ
်ဟုတ်ကဲ့ဆရာကြီးမဖြစ်အောင်ကာကွယ်နေတဲ့အနေထားပါ
အဲ့ဒါလဲသူကမျိုးရိုးနဲ့ဆိုင်တဲ့ကိုယ့်ရဲ့ visa အခန်းနဲ့ဆိုင်တဲ့အခါကျတော့မဖြစ်အောင်လို့ကတော့အခုအချိန်ထိလုံးလို့မရဘူးဗျ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ